Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ2018ဇွန်လ10ရက်နေ့သက်ဆိုင်နေမနေ့က VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ Washington DC ကနေလိုင်းတို24 40 52တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မပါရှင်တောက်ကြနေမနေ့ VOA အစီအစဉ်တွေကိုစီစဉ်ဆင်ဆက်သွားပါမယ
်မင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်ဒရုန်းတွေကိုတော့ကင်ဝေးတဲ့နဲ့ကျွန်တော်ကြိုကြောသိမ်းပြောပြမှာပါကင်ဂျွန်အုန်းနဲ့ထေဒီစွေအောင်မြင်ရင်သူ့ကိုအမေရိကန်လာဖို့ဖိတ်မယ်လို့သမ္မတထရမ့်ကပြောပါတယ်။ရောက်ကိုရီးယားနဲ့ဘယ်လိုသဘောတူညီချက်မျိုးပဲရှိရှိကွန်ဂရက်လွှတ်တော်အနေနဲ့သဘောထားပြည့်ဝင်ရမှာပါလို့အင်ဂျိုင်းဝန်ကြီးမိုက်ကွန်ပေးကပြောပါတယ်။ဒဂိုင်းမီနယ်အခြေအနေနဲ့ပတ်သက်ပြီးပြည်တွင်းမှာရောက်ပြီးသွားမှာပါ။အသေးစားပြည်နာနေသူအ ਨੇ ချင်းပဲရှိတယ်ဆိုတဲ့သဘောမျိုးတောင်ဆန်းစုကြည်ကပြောပါတယ်။ဒီတင်းတွေနဲ့အတူအခြားစိတ်ဝင်စားဖို့ထိတန်းတဲ့မျိုးကိုလည်းသိရပါမှာခင်ဗျာ
။ထုံးလွှင့်ပေးဖို့ရှိတဲ့သတင်းစောင်းပါတွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြန်လာတဲ့သူတွေကိုကျန်တဲ့လက်ခံရေးလုပ်ငန်းရှင်အထောက်အပံ့ပြုနိုင်ဖို့မြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေကြားမှာနားလည်မှုစာကြောင်းတို့လက်မှတ်ထိုးလိုက်တဲ့အပေါ်ပြည်အစိုးရကကြိုဆိုလိုက်ပါတယ်
။我们一直认为，缅甸的诺开邦问题有着复杂的历史、民族和宗教的背景。
နားလည်မှုစာကြောင်းတို့ကိုအသေးအချာအကောင့်ထဲပေါ်နိုင်ရတဲ့မြန်မာအစိုးရအနေနဲ့သက်ဆိုင်ရာကုလသမဂ္ဂအဖွဲ့တွေနဲ့အနီးကပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်တဲ့အကြောင်းပြည်အစိုးရပြောခဲ့တဲ့သတင်းအပြည့်အစုံကိုတင်ပြပေးဖို့ရှိပါတယ်။တခါမြန်မာနိုင်ငံကအမျိုးသားစာပေကဗျာစုကိုဘာကြောင့်တဆူရဲပေးဖို့စစ်စီရေးကော်မတီကဆုံးဖြတ်ရတာပါလဲ။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးစည်းဝေးဘွဲကနေစစ်မှန်တဲ့ကတိရမှာမဟုတ်ဘူးလို့ဘယ်သူတွေကယုံကြည်နေသလဲဆိုတာတွေကိုထုတ်ပြန်ပေးမှာပါ။ရေယုံကြည်ယောဂကြိုတင်ကာကွယ်နိုင်မယ့်အချက်တွေသိရမယ့်ကျမရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းဓာတ်တွေကိုလည်းနှาศင်ရပါမယ်။အရင်ဆုံးတော့နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်တာမျိုးသက်တို့ကြီးညာပေးကြပါမယ်ရှင်။
စင်ကာပူမှာဇွန်လ10ရက်နေ့ကျရင်လုံမဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့ထိပ်သီးအစည်းအဝေးအောင်မြင်နေဆိုရင်ကင်ဂျွန်ဝန်ကိုအမေရိကန်လာဖို့ဖိတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပါတယ်။တစ်ဖက်မှာလည်းထိပ်သီးအစည်းအဝေးတွေကနေထွက်သွားဖို့ပြင်ဆင်ထားတယ်လို့လည်းဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့နီးအိမ်ဖြူတော်မှာနှာရီကြာတွေ့ဆုံဆွေးနွေးပြီးတဲ့နောက်သမ္မတထရမ့်ကလည်းလို့ပြောတာပါ။ထိပ်သီးအစည်းအဝေးကျင်းပဖို့သတင်းတစ်ပတ်တောင်မှလိုတော့တဲ့အချိန်မှာအမေရိကန်ဂျပန်ကောင်ဆောင်နှစ်ဦးတွေ့ဆုံဆွေးနွေးတာလည်းဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့ဆွေးနွေးတာမှာမြောက်ကိုရီးယားရေးနဲ့ကုန်သွယ်ရေးကိစ္စတွေကအဓိကပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးကြီးစီစဉ်တွေပေါ်ကန့်သတ်မှုရဲ့ချမှတ်ရေးတိုးတက်မှုရအောင်လုပ်ဖို့အမေရိကန်ရဲ့အာမခံချက်ကိုဝန်ကြီးချုပ်အာဘီကလူကျင်တာပါဒါအပြင်1990ပြည့်နှစ်1980ပြည့်နှစ်တွေမှာမြောက်ကိုရီးယားကဖမ်းခေါ်သွားတဲ့ဂျပန်နိုင်ငံသားတွေအရေးနဲ့ပတ်သက်လို့လည်းဝန်ကြီးချုပ်အာဘီကသမ္မတထရမ့်ကိုကင်ဂျွန်ဝန်နဲ့ဆွေးနွေးစေချင်ပါတယ်ဒီကိစ္စကိုပြောဆိုသွားမယ်လို့သူတို့နှူးတွေ့ဆုံပွဲအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကဝန်ကြီးချုပ်အာဘီကိုကြေညာပေးပါတယ်ကိုရီးယားစစ်ပွဲအဆုံးသတ်ရေးမြောက်ကိုရီးယားနဲ့ဇွန်လ10ရက်နေ့မှာလက်မှတ်ရေးထိုးဖို့သူ့ဘက်ကလမ်းဖွင့်ထားတယ်လို့သမ္မတထရမ့်ကပြောပေမဲ့ဒါဟာပထမဆုံးအဆင့်ပဲဖြစ်တယ်လို့သတိပေးပြောဆိုပါတယ်။အဆိုမှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးပုံမှန်ပြန်ရောက်တာကိုတွေ့ကျင်တယ်လို့လည်းသမ္မတထရမ့်ကသတင်းထုတ်တွေကိုပြောပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားရလာနိုင်တဲ့ဘယ်သဘောတူညီချက်မျိုးကိုမဆိုလွှတ်တော်အနေနဲ့သဘောထားမှတ်ချက်ပေးနိုင်မှုအတွက်အခွင့်အရေးပေးကောင်းပေးနိုင်တယ်လို့ကျတဲ့ပြည်နယ်မှာနိုင်ငံချိုင်းဝန်ကြီးမက်ခ်ပွန်ပီယိုကအရေးမြတ်ပြောပါတယ်။အိုဘားမားဆွေလက်ထက်ကအီရန်နဲ့ရခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကလည်းအမေရိကန်နှုတ်ထွက်ဖို့အတွက်သမ္မတထရမ့်လှုံ့ဆော်တာလိုမျိုးနောက်မှသမ္မတကသဘောတူညီချက်တွေကလည်းနှုတ်ထွက်နိုင်မနိုင်သတင်းတောက်တွေရဲ့အမေကိုဝန်ကြီးပွန်ပီယိုတုံ့ပြန်ဖြေကြားတာပါ။သူတို့နှစ်ဦးစာရွက်ပေါ်မှာသဘောတူလက်မှတ်ရေးထိုးတာဖြစ်ပြီးလွှတ်တော်ကသဘောထားမှတ်ချက်ပေးဖို့အတွက်ဆွေးစတန်းကိုတင်သွင်းဖို့လုပ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ဒါပေမဲ့လွှတ်တော်ကိုပေးဖို့မှာဒီဆွေးစတန်းဟာသဘောတူစာချုပ်လားဓမ္မမို့သဘောတူညီချက်ဖြစ်မလားဆိုတာကိုတော့မပြောပါဘူး။ဒါအပြင်မြောက်ကိုရီးယားဘက်ကသူတို့နျူကလ িয়ার လက်နက်ဖြတ်သိမ်းကိုဆန္ဒရှိကြောင်းအတည်ပြုခဲ့တယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။သူအနေနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံပြီးတဲ့နောက်မှာကင်အပေါ်မှာပုဂ္ဂိုလ်ကြီးကယုံကြည်မှုရှိမရှိမေးမြန်းတဲ့မေးခွန်းကိုတော့တိုက်ရိုက်ပြန်မဖြေပါဘူး။နှစ်ဖက်စလုံးကဒီကိစ္စကိုအလွန်တရာအလေးနဲ့ထားကြတာဖြစ်ပြီးသမ္မတထရမ့်အနေနဲ့ဒီစင်ကာပူခီးစဉ်အတွက်အငင်းကြဲကြဲတတ်တတိရှိရှိထားပြီးတော့တွားရောက်မှာဖြစ်ကြောင်းလည်းပြောပါတယ်။
ကနေဒါနိုင်ငံမှာဒီကနေ့ဇွန်လ10ရက်နေ့ကစပြီးနှစ်ရက်ကြာကျင်းပမယ့်စီးပွားရေးအကြီးအကဲနိုင်ငံ G7 ထိပ်သီးအစည်းအဝေးအဲဒီနောက်စင်ကာပူမှာကျင်းပမယ့်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့ထိပ်သီးအစည်းအဝေးတွေသူသွားဖို့ရှိနေချိန်မှာပဲ2016သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့အပေါ်ဆက်ပြီးစုံစမ်းစစ်ဆေးနေတာဟာကြီးစရာပဲလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာမော့တော်ပြောလိုက်ပါတယ်အတူစုံစမ်းစစ်ဆေးမှုရဘတ်မူလာကအစိုးရရှိနေ18ရောင်းနဲ့အတူစုံစမ်းစစ်ဆေးမှုမတိုင်ခင်တုန်းကအခုလောက်ပဲလိုက်တဲ့ဒါမှမဟုတ်ထိတ်တဲ့ဖြစ်တဲ့အမှုတစ်ခုအပေါ်မှာဒီလောက်လူအုပ်စုနဲ့စုံစမ်းစစ်ဆေးတာမျိုးမရှိဘူးလို့လည်းသမ္မတထရမ့်ကဆိုပါတယ်။က ထရမ့်မဲဆွေစည်းရုံးရဲ့အဖွဲ့နဲ့ရုရှားအကြပူပေါ်လို့ဆောင်တာရှိသလားဆိုတဲ့အပေါ်စုံစမ်းစစ်ဆေးမှုဒါကိုဦးစီးလှုပ်ဆောင်ခဲ့တဲ့
American ပြည်သူကကမ္ဘာတစ်လောတာရူညီမျှရှိစေတဲ့မဟာဗျူဟာကိုအားပြအောင်လုပ်ပြီးလူရင်ကျင်းမှုအဆုံးသတ်သွားစေနိုင်တဲ့တတိယကမ္ဘာစစ်ကြီးဖြစ်မှာအတွက်သတိပေးနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပြီးဒါကိုတုံ့ပြန်နေနေနဲ့ဥရောပမှာလုံခြုံရေးစနစ်အစ်စ်ကိုချမှတ်ဖို့အတွက်တောင်းဆိုလိုက်ပါတယ်တတိယကမ္ဘာစစ်သားဖြစ်ခင်လူရင်ကျင်းမှုအဆုံးသတ်သွားနိုင်တဲ့ဆိုတာကိုနားလည်တ 对呀，那本来就当这些生意干嘛标榜的？人家苏联就那骗那西格人、俄罗斯人，把人家东西搞卫生也都保住，啥叫出差呀？干的？那他们都困难嘛？美国人出差去了对，他们那不停个送差去吧的。然后大陆里面西格人嘛，好比说个送到西部对，就咱们都苦批招。大妹妹，大哥东边嘛批招来标榜的，俄罗斯也带钱去，白天在东西西城德国嘛，加密嘛啥点了嘛批批。那他们那些嘛，阿基州嘛，好比说在东西城德国啥点么西城他来路来标榜的，然后人家带钱嘛来，白天在东西的啥嘛批招来标榜的，西边个正牌我来代表嘛，设备保温供应的嘞，对俄罗斯的这个。他们不停的空票持久改变，都是市场上不是有人来的，现在能源电力嘛，工艺百年来路标榜的，这边热销大队，现在可能要等我们西部路来标榜的。
由于美瑞现在没那盘密码瓦拉机子那个，没那超那一个那个，可能那一期，百兆米达东正的 kilohertz 高东东啊，百兆米达雷泽 kilohertz 康雷些东呀，百兆米达雷泽些 kilohertz 超正啊东呀呢。တတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1595ရောကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆင်းနိုင
်။ဒီလိုကနေတောက်ကြမနေ့ကတည်းကဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဒီပိုင်းပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဆက်ဆက်နေတဲ့တမိုင်းကြောင့်ကိစ္စရပ်တွေအားလုံးကိုမြန်မာနိုင်ငံပြင်ပကလူအနေငယ်လောက်နဲ့မြန်မာနိုင်ငံတွင်းမှာတော့မှလူအနေငယ်လောက်ပဲသတိထားမိကြပါတယ်။ဒါကြောင့်ဒါကပြင်ပကဘာအတွက်တည်းမကပါဘူး။နိုင်ငံတွင်းကကျမတို့လူလူအနေနဲ့လည်းဘာဖြစ်နေလဲ။ကျမတို့လို့ဆောင်တာတွေကဘာကြောင့်လုပ်တယ်ဆိုတာနားလည်ဖို့လိုပါလေ။အရေးကြီးဆုံးကကျမတို့လူလူနားလည်တင်တာပါပဲ။ဘာကြောင့်လဲဆိုတော့ရေရှည်မှာကျမတို့နိုင်ငံရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုကျမတို့ပဲထိန်းသိမ်းရမှာပါလို့ဒေါ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောပါတယ်။ဂျပန်ခြေဆိုင် NHK သတင်းဌာနနဲ့ငါးနှစ်နီးပါးကာလအတွင်းပထမဆုံးအကြိမ်ဖြစ်တရားတွေ့ဆုံမေးမြန်းခန်းမှာဒေါ်ဆန်းစုကြည်ကအဲ့လိုပြောသွားတာကို NHK သတင်းဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတာပါ။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးကိစ္စပေါ်အစိုးရနဲ့ကုလသမဂ္ဂဖွဲ့စည်းပေးကြဗိုလ်ဒူးနေကပဲနားလည်မှုစာချုပ်တွေဟာ MOU တခုကိုလက်မှတ်ရေးထိုးထားပြီးအဲ့ဒါနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကကျမတို့လုံဆောင်ရမယ့်တာဝန်တွေကို MOU မှာပါတာပြီးနဲ့အညီလုံဆောင်ထားပါတယ် MOU ကိုလေ့လာမယ်ဆိုရင်ကျမတို့လုံဆောင်နေတာတွေကိုကြည့်မယ်ဆိုရင်ကျမတို့တာဝန်တွေကိုကျမတို့လုံဆောင်ထားတယ်ဆိုတာတွေ့မယ်လို့ကျမယူဆပါတယ်ဆိုပြီးပြောသွားပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကစစ်တပ်ရဲ့လွှမ်းမိုးမှုကတိတ်ကိုအားကောင်းပါတယ်လွှတ်တော်တွေမှာကိုယ်စားလှယ်နေရ25ရာခိုင်နှုန်းကိုစစ်တပ်အတွက်ရထားပါတယ်ဒါဟာကျမတို့ရင်ဆိုင်ရမယ့်အခြေအနေတွေမှာနောက်ထပ်ပါရှိနေတဲ့အနေအထားပါအဲ့ဒါကလည်းဖြစ်ရိုးဖြစ်စဉ်သဘောပါပဲဒါကြောင့်လဲဆိုတော့ရှင်ပြောသလိုကျမအရှင်းပြထားသလိုကျမတို့ဟာဒီမိုကရေစီအပြည့်အဝရှိတဲ့လူ့အဖွဲ့အစည်းတခုမဖြစ်သေးပါဘူးကျမတို့ရဲ့အခြေခံဥပဒေဟာအပြည့်အဝဒီမိုကရေစီနီးကြမဟုတ်ပါဘူးလို့ပြောသွားပါတယ်ဒီတော့တွင်မှာပဲဖန်စီခံရပြီးတရားရင်ဆိုင်နေရတဲ့ရိုက်တာတဲ့တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစာနယ်ဇင်းဆိုင်ရာရေစွမ်းတတိအတွက်2019ခုနှစ်ဂျေးမ်စ်ဖိုလီမီဒယ်ဆုရစီချီးမြှင့်လိုက်တဲ့အကြောင်းဗိုလ်ဒူးနေကကြေညာပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာပြီးခဲ့တဲ့နှစ်စက်တင်ဘာလကရခိုင်ပြည်နယ်ကမ်းခြေတစ်ခုမှာပုံနေကြတဲ့ရိုဝင်ဂျာမျိုးသား10ဦးကိုအစိုးရစစ်တပ်နဲ့ဗိုလ်ဒါဘာသာဝင်ရာဇဝတ်တွေကတပ်ပစ်ခဲ့တဲ့ဖြစ်ရပ်ကိုတေချာကြံ့နာပြည်စုံစွာရေးသားတင်ပြတာအပါအဝင်ဒီမနက်ကကျန်းဖက်မှုအကြောင်းရေးသားတင်ပြတဲ့အတွက်ဒီစုကိုချင်းမြင့်လိုက်တာလို့စုချင်းမြင့်နဲ့အမေရိကန်အခြေစိုက်မီဒိုအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မီဒိုအဖွဲ့အပါအဝင်နိုင်ငံတကာအစိုးရပြီးကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့တွေကရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဖို့သုံးဆပြီးဂါယကန်ရှင်တွေကိုယ်တိုင်ကလည်းသူတို့ကိုယ်သူတို့အဲ့လိုဖော်ပြပြောဆိုပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာလို့မခေါ်ဆိုဘဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပဲတုံ့နှုံပြောဆိုပါတယ်။တိတ်မကြခင်တုန်းကလည်း Pan American တည်င်းလူလက်ခွင့်ဆိုင်ရာအဖွဲ့က Kowalune Kutoso Urugu, Burby Freedom to Write, Lulaswa, the Renji Dagwen Sayasu, Chinya Madide.
Tiny Ma Lounge, Dongling and Tisan in a Shudrig and Titaga, Wunla, Lusura, Sekua Zin, and Muyasi Mimugu, Pangamu named the Kuma Pami, Elu, Tiny up your body, Muyasiwa Pamudu, Tanyashi, second and Nay, Lunga de Unetu, Sejra, Sevia, Shitanjo, Ice the Cham Muyasi, Gulu, Kona Sejo, Pami Jong, Tiny Mugin, Yetaburga, Jet the Brini, the Nazashan and Burma Pio Body, Yetapo, Wunya, Sejra, Zee, Wedu Pin and Hansam, me Pansi like Daba, Bigger Japan and the Tanning and Chin and came, Sejra. ဒီရဆံလာတန်းဖမ်းမိတယ်လို့မေလာတော့ကလည်းအဲ့ဒီမှာပဲဆေးပြတန်းနဲ့ဆေးဖမ်းမိပါတယ်အာနာသိန်းထိုင်းစုဟာအစ်မင်းနီးပညာတွေတုံးပြီးမွေးစီဝါနှင်းနေကိုအရှိန်မြင့်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်ထိုင်းလူငယ်တွေကြားဆက်ကြွစီတုံးဆွဲမှုအများပြားရှိနေတာကြောင့်အင်းကြီးနိုင်ငံတွေကနေထိုင်းနိုင်ငံနဲ့ဆက်ကြွစီဝင်တဲ့လမ်းကြောင်းတွေမှာတင်းတင်းကြပ်ကြပ်ရှာဖွေဖမ်းဆီးနေနေနေတာပါ
F ကတောင်ကိုရီးယားအသင်းကဘိုလီးဗီးယားအသင်းနဲ့အင်ကွင်းမှာအကူမရှိသေးကြပါတယ်။အုပ်စုကြီးကအင်္ဂလန်အသင်းနဲ့ကော့စတာရီကာတို့အင်္ဂလန်မြန်မာကစားတဲ့ပွဲမှာတော့အင်္ဂလန်ကငကိုကိုမရှိနဲ့နိုင်ပါတယ်။အုပ်စုကြီးကပေါ်တူဂီနဲ့အယ်ဂျီးရီးယားအသင်းတို့လစ်ဘွန်မြို့တော်မှာကန်တဲ့ပွဲမှာပေါ်တူဂီဘောလုံးကျယ်ပွင့်ရော်နယ်ဒိုတကူမှမသွင်းနိုင်ပေမဲ့ပေါ်တူဂီအသင်းက၃ဂိုးပြန့်နဲ့အနိုင်ရပါတယ်။ပေါ်တူဂီအတွက်ဂွန်ဇာလိုဂူဒစ်ကနှစ်ဂိုးသွင်းပေးပြီးဖာနန်ဒက်စ်ကတဂိုးသွင်းပါတယ်။ကမ္ဘာဖလားပြိုင်ပွဲကိုဒီနှစ်မှဝင်ရောက်ခွင့်ရထားတဲ့အုပ်စုဒီကအိုင်စလန်နဲ့ဒီနှစ်ဝင်ခွင့်မရတဲ့အာဖရိကထိပ်တန်းအသင်းတစ်သင်းဖြစ်တဲ့ဂါနာတို့အိုင်စလန်မြန်မာကစားတဲ့ခြေစမ်းပွဲကတော့တစ်ဖက်နှစ်ဂိုးစီနဲ့တည်ကြသွားပါမယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပါတော့မယ်။အမျိုးသားစာပေကဗျာစုကိုဘာကြောင့်တဆူရဲပေးမှလဲဆိုတဲ့သတင်းကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားသူတွေပြန်လာနိုင်ရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားမှာနားလည်မှုစာကြွန်းထွားရေးထိုးခဲ့တာကိုတရုတ်အစိုးရကကြိုဆိုလိုက်တဲ့သတင်းကိုတင်ပြချင်ပါတယ်။မြန်မာဆိုရနဲ့ကုလသမဂ္ဂအဖွဲ့တွေကြားနားလည်မှုစာကြွန်းထွက်လက်မှတ်ထိုးခဲ့တာကရခိုင်ပြည်ထနာကိုဆွေးနွေးမှုပူးပေါင်းဆောင်ရွက်မှုတွေနဲ့ဖြည့်ရှင်းသွားမယ်ဆိုတာပြသတာဖြစ်တယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မှာရေရှည်တည်ငြိမ်မှုတွေရှိလာနိုင်ရေးကြိုးပမ်းမှုတွေအတွက်ကိုလည်းတရုတ်နိုင်ငံဟာနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်မဲ့လို့ဆိုပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့ရိုညာမွတ်စလင်ဒုက္ခသည်တွေနေရက်ကိုအေးအေးချမ်းချမ်းနဲ့ပြန်လာနိုင်ရေး UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့မြန်မာအစိုးရတို့ကြားမှာပူးပေါင်းဆောင်ရွက်သွားကြဖို့သုံးမွင့်ဆိုင်သဘောတူညီမှုနားလည်မှုစာကြုံလွှာကိုဇွန်လ6ရက်နေ့တုန်းကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကကြိုဆိုတယ်လို့ဇွန်လ9ရက်နေ့မှာကျင်းပတဲ့တရုတ်နိုင်ငံကြားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီးဟွာချူရင်ကသတင်းတော်တွေကိုပြောခဲ့ပါတယ
်။我们一直认为，缅甸的诺开邦问题有着复杂的。
နားလည်မှုစာကြုံလွှာကိုလက်မှတ်ရေးထိုးခဲ့တာကိုကျွန်တော်တို့ကြိုဆိုပါတယ်။ဒီလောက်ရဟာမတူတဲ့အဖွဲ့အစည်းတွေ၊စီနိုင်းတိုင်ပင်ပြည်ပူးပေါင်းလှုပ်ဆောင်ကြမဲ့ကြိုးပမ်းမှုတွေကိုထင်ဟပ်စေတဲ့လောက်ရပါ။မြန်မာအစိုးရအနေနဲ့နားလည်မှုစာကြုံလွှာကိုအကောင့်ထဲဖော်တဲ့နေရာမှာတက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အနီးကပ်လှုပ်ဆောင်သွားမယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်
။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အတိမတ်မပြုပါဘူး။ရခိုင်ပြည်နယ်အတွင်းကပြည်ပကဟာနောက်ခံတမိုင်းကြောင်းအရာရောဘာသာရေးအရာရောလူမျိုးရေးအရာပါဆက်ဆက်ပတ်သက်နေပြီးတော့ရှုပ်ထွေးတဲ့ပြဿနာတရက်လို့တရုတ်နိုင်ငံကယူဆထားပါတယ်ဒီပြဿနာကိုဖြေရှင်းရေးမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားညှိနှိုင်းတိုင်ပင်ပြီးတော့လှုပ်ဆောင်သွားတယ်လို့လည်းတရုတ်ဘက်ကယူဆပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလုံးဟာတရုတ်နိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေလည်းဖြစ်နေတာမို့ရခိုင်ပြည်ပကကိုအနီးကပ်စောင့်ကြည့်ပြီးတော့ပြောဆိုနေတဲ့အကြောင်းဒီပြည်ပကပြည်လဲစေရေးအဆင့်၃ဆင့်ပါတဲ့ဖြေရှင်းနည်းတစ်ခုကိုလည်းတရုတ်ဘက်ကတင်ပြထားတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးဟွာချူရင်ကပြောပါတယ
်中国同缅甸和孟加拉国呢都是友好的邻邦
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေရပ်တန့်မှုတည်ငြိမ်မှုတွေရှိလာစေရေးအကာအကွယ်ပေးမှုဒုက္ခသည်တွေညီရပ်ပြန်ပြီးအခြေချနိုင်မှုစည်းရုံးမှုရော့ကြမှုနဲ့ဖွံ့ဖြိုးတိုးတက်လာဖို့စတဲ့ကိစ္စတွေပါဝင်တဲ့အဆင့်၃ဆင့်ပါဖြည့်ရှင်းနည်းတစ်ခုကိုတရုတ်ဘက်ကတင်ပြထားတာရှိပါတယ်အဲ့ဒီတင်ပြချက်ကိုမြန်မာရောဘင်္ဂလားဒေ့ရှ်ဘက်ကပါသဘောကျကြိုဆိုခဲ့ကြပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားညှိနှိုင်းတိုင်ပင်မှုတွေဖြစ်ပေါ်လာဖို့နိုင်ငံတကာရဲ့ကြိုးပမ်းမှုတွေဆက်ပြီးရှိနေအောင်လှုံ့ဆော်တဲ့နေရာမှာတရုတ်ဟာနိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲလှုံ့ဆော်ဖို့အသင့်ပါပဲ
ရခိုင်ပဋိပက္ခမှာလက်တွေ့ကြတဲ့ဖြေရှင်းမှုတရက်ဖြစ်ပေါ်လာဖို့ရခိုင်ပြည်နယ်အတွင်းရေရှည်တည်ငြိမ်မှုအခိုင်အမာရှိလာဖို့ဖွံ့ဖြိုးတိုးတက်မှုတွေကိုဖြစ်ပေါ်လာစေမဲ့ပတ်ဝန်းကျင်အခြေအနေတစ်ခုဖန်တီးဖို့ဆိုတဲ့ကိစ္စတွေမှာလည်းနိုင်ငံတကာအတိုင်းဝိုင်းနဲ့အတူတရုတ်နိုင်ငံကပါပါဝင်ဆောင်ရွက်သွားဖို့အသင့်ရှိနေပါတယ်။ရိုညာဒုက္ခဒေရီနေရပြန်နေရေးကုလသမဂ သူတို့ရဲ့လုံခြုံရေးအတွက်အာမခံချက်အပြည့်ရမှာလားမြန်မာပြည်ကိုပြန်ရောက်တဲ့အခါနိုင်ငံသားအခွင့်အရေးသူတို့တွေအပြည့်ဝရမှာလားစတဲ့အချက်တွေပေါ်မှာလူညာတွေဘက်ကစိုးရင်ပူပန်မှုတွေရှိနေပါသေးတယ်ရခိုင်ဒေသကနေဘက်ကလည်းဒီလက်မှတ်ရေးထိုးမှုမှာသူတို့တွေအတွက်ထက်သွင်းစဉ်းစားတာတွေဘယ်လောက်ပါဝင်တယ်လဲဒေသတွင်းကဟိန္ဒူတွေအတွက်ရောဘယ်လိုအခွင့်အရေးတွေရမှာလဲရိုဟင်ဂျာတွေအတွက်ကိုပ
American Thamara Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့စင်ကာပူနိုင်ငံမှာတွေ့ဆုံကြဖို့ရပ်ပိုင်းမဲ့လူရော့ချိန်မှာမြောက်ကိုရီးယားရဲ့ဒေတာရဲနျူကလ িয়ার အန္တရာယ်ဟာဒီထိပ်သီးဆွေးနွေးပွဲကြောင့်ပျောက်ပြတ်သွားမှာမဟုတ်ဘူးလို့တောင်ကိုရီးယားအတိုက်အခံ Conservative Party ကောင်ဆောင်တွေကပြောနေပါတယ်။တစ်ချိန်တည်းမှာပဲထိပ်သီးဆွေးနွေးမှုတွေအတွင်းမှာမြောက်ကိုရီးယားလူခွင့်ရေးကိစ္စကိုထည့်သွင်းဆွေးနွေးဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။ဂျပန်ဝန်ကြီးချုပ်ကလည်းသူတို့နိုင်ငံရဲ့စိုးရိမ်မှုနဲ့ပတ်သက်လို့ထည့်သွင်းဆွေးနွေးဖို့ဝါရှင်တန်အထိလာပြီးတော့တိုက်တွန်းခဲ့ပါတယ်။ဒီအကြောင်းကို VOA သတင်းတောက်တွေပေးပို့တဲ့သတင်းတွေစုစည်းပြီးတော့ဆက်လက်တင်ပြပေးပါမယ်။သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ဂျွန်လ12ရက်နေ့ကျရင်စင်ကာပူမှာတွေ့ဆုံတဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ရေးသဘောတူညီမှုရအောင်ဆွေးနွေးကြမှာဖြစ်ပါတယ်။အပြန်အလှန်အားဖြင့်မြောက်ကိုရီးယားကိုစီးပွားရေးမက်လုံနဲ့လုံခြုံရေးအာမခံချက်တွေပြန်ပေးမယ်လို့မျှော်လင့်ရပါတယ်။1953ခုနှစ်ထဲကရှိတဲ့ကိုရီးယားစစ်ပွဲပြီးဆုံးကြောင်းစစ်ပြေငြိမ်းရေးသဘောတူစာချုပ်မှာတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်နဲ့အစားထိုးကောင်ထိုးနိုင်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားစီကလုံခြုံရေးအာမခံချက်ရဖို့နျူကလ িয়ার ကင်းစင်အောင်လုပ်ပါမယ်ဆိုတဲ့ကတိအတုကိုပဲပေးလိုက်မယ်လို့တောင်ကိုရီးယားနိုင်ငံကအထူးကအတိုက်အခံ Conservative သဘောထားအမြင်ရှိတဲ့ Liberty Korea Party ကောင်ဆောင်ဟွန်ဂျိုဖြိုးကပြောကြားခဲ့ပါတယ်။
과연 이 협상이 잘 될지 안 될지는 나는 비관적으로
봅니다. 이 내용들이 가니 비로 얄락 강들이 ထွက်လာလိမ့်မယ်လို့ ကျွန်တော်ကတော့ သိ ပြီးတော့ အကောင်းမမြင်ပါဘူး. မြောက်ကိုရီးယား အစိုးရ တက် ဆိုးရှေဖို့ တခု တည်းသော နိလန့်က နျူကလ িয়ার စီစဉ် ဆက် ပြီးတော့ ရှိနေကိုပဲ ဖြစ် ပါတယ်. နျူကလ িয়ার စီစဉ် ကို ဆွန့်လွှတ်လိုက်ပြီး ပြုပြင် ပြောင်းလဲဖို့ လမ်း ဖွင့်လိုက်ပြီး ဆိုတာနဲ့ ခင်ကျုံ အစိုးရ ဟာ ပြုတ်ပြတ်သွားမှာပါ.
မြောက်ကိုရီးယားရဲ့ကုန်သွယ်ရေး90ရာခိုင်နှုန်းလောက်ကိုပိတ်ဆို့ပြီးတော့စီးရေးအရဆောင်ရွက်မယ်ဆိုတော့တမရထရမ့်ရဲ့အပြင်းထန်ဆုံးဖိအားမူဝါဒကိုတောင်ကိုရီးယားနိုင်ငံက Conservative Party တော်တော်များများကအခိုင်အမာထောက်ခံခဲ့ကြပါတယ်။ဒါပေမဲ့နျူကလ িয়ার အစီအစဉ်ပြန်လုပ်လို့မရအောင်လုံးဝဖျက်သိမ်းပြီးတော့စုံစမ်းစစ်ဆေးနိုင်မဲ့သဘောတူညီချက်ရဖို့တောင်းဆိုချက်တွေကိုရှော့ပေါကောင်ရှော့ပေါမယ်လို့ American အစိုးရဘက်ကပြောလာတဲ့အပေါ်တော့သဘောမကျကြပါဘူး။American အနေနဲ့ American ပြည်ထောင်စုကိုဓာတ်ရိုက်ချင်းချောက်နေတဲ့တိုက်ချင်းပြစ်ပယ်ထိန်တုံးအစီအစဉ်အမြန်ဆုံးအဆုံးသတ်ရေးသဘောတူညီမှုကိုသာရအောင်လုပ်ပြီးတော့ဒေတာရင်းနျူကလ িয়ার ချင်းချောက်မှုရန်ကိုနောက်မှရှင်းမယ်ဆိုတာမျိုးလုပ်မှာကို Liberty Korea Party ဥက္ကဋ္ဌဟွန်ဂျိုဖြိုးကစိုးရိမ်နေပါတယ
်။ 미국의 중간 선거도 있고 국내 정치 상황도
American မှာလွတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေလုပ်ပါတော့မယ်။ပြည်တွင်းနိုင်ငံရေးခြေအနေကလည်းရှုပ်ထွေးနေတော့အမေရိကန်အတွက်မြောက်ကိုရီးယားနဲ့သဘောတူညီမှုမြန်မြန်ဆန်ဆန်ရနိုင်မယ်နီးလန်းကဒါပဲရှိတယ်လို့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ
်။တောင်ကိုရီးယားမှာလည်းဒေသန္တရရွေးကောက်ပွဲတွေကိုထရမ့်နဲ့ကင်ထိပ်သီးအစည်းအဝေးအပြီးရပ်ပိုင်းအကြာမှာကျင်းပတော့မှာပါ။မြောက်ကိုရီးယားနျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေလုံးဝအဆုံးမတက်မချင်းလူအခွင့်အရေးအခြေအနေတွေမတိုးတက်မချင်းရှော့ပေါမှုတွေမလုံသင့်ဘူးလို့အတိုက်ခံပါတီဘက်ကပြောနေပေမဲ့တောင်ကိုရီးယားပြည်သူအများစုကတော့မြောက်ကိုရီးယားနဲ့ပြည်လဲအောင်ကြိုးစားနေတဲ့သမ္မတမွန်ဂျေအင်းအစိုးရအပေါ်ထောက်ခံကြတယ်လို့စစ်တမ်းတွေမှာဖော်ပြကြပါတယ်။ကမ္ဘာပေါ်မှာလူခွေရမှတ်တမ်းအဆိုးဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယားပါဝင်ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမှုကမြောက်ကိုရီးယားရဲ့လူခွေအခြေအနေကိုရှော့တွက်ရမရောက်ဘူးလို့မြောက်ကိုရီးယားလူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမတ်အိုဟေကန်တာနာက VOA ကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားလူခွေရင်းနဲ့ပတ်သက်ရင်အမေရိကန်ကပြက်ပြက်တသားရပ်တည်ဆောင်ရွက်တဲ့အတွက်တမရထရမ့်နဲ့ကင်ဂျွန်အန်တို့ဆွေးနွေးပွဲမှာလူခွေရေးကိစ္စထည့်သွင်းဆွေးနွေးမယ်လို့မျှော်လင့်ထားတယ်လို့ဆိုပါရယ် Korea Johnson ma nuclear kinsin ye hni nai ne akha lu khwin ye pyatana go ma phie shin ye shwe shwe khan ne tabaw tu ni hmu ya ma ma hou bu lo lu khwin ye athu ko sele Thomas O'Hagan Dana ga pyo ba de.
My humble opinion as a human rights reporter is that the human rights dialogue should be included because it is part of the discussion human rights and security and peace.
Lu khwin ye athu ko sele tyao ni ne chano ye tabaw da ga ro lu khwin ye sa ya swin rwe hmu re pa win tin ma de ba chaung le so ro ဒါဆွေးနွေးမှုရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်လူအခွင့်အရေးလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုတာအားလုံးဆက်နွယ်နေတာပါအခုအချိန်ဒီမှာလည်းဒါကိုကျွန်တော်တို့တက်တည်ပြလို့ရနိုင်ပါတယ
်မြောက်ကိုရီးယားကြောင့်လုံခြုံရေးစိုးရိမ်နေတဲ့ဂျပန်နိုင်ငံကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်ထုံးအစီအစဉ်တွေကိုအဆုံးသတ်စေခြင်းနဲ့အပြင်1980နဲ့1980ပြည့်နှစ်ပိုင်းတွေတုန်းကမြောက်ကိုရီးယားကိုပြန်ပေးဆွဲထားတဲ့ဂျပန်လူမျိုးတွေကိစ္စကိုလည်းဂျွန်လ12ရက်ထိပ်သီးဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးစေလိုပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ဂျပန်ရဲ့စိုးရိမ်မှုတွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေကြာသပတေးနေ့ကဝါရှင်တန်မြို့တော်မှာသမ္မတထရမ့်နဲ့လာရောက်ဆွေးနွေးခဲ့ပါတယ်။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကနေပိုပြီးငြိမ်းချမ်းတည်ငြိမ်မှုနဲ့အရှေ့မြောက်အာရှမှာတည်တာတဲ့အပြောင်းလဲကြီးတွေဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်အာဘေကဆွေးနွေးပွဲအပြီးသမ္မတထရမ့်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သောချာနေမင်းအတွက်သတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရေမန်နိုင်ငံမှာ၃နှစ်ကြာနေပြီဖြစ်တဲ့ပဋိပက္ခအဆုံးသတ်စီရင်အတွက်ဟူသီတပုံတွေဘက်ကနေဆာအုဒီအာရေဗျနိုင်ငံတဲကိုပယ်ထိန်ထုံးကြီးတွေနဲ့ပြစ်ခတ်နေတာရပ်ဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဒါဟာဖြင့်လူပေါင်း10,000ကျော်သေဆုံးထားပြီးတော့ကမ္ဘာပေါ်မှာအဆိုးဝါးဆုံးလူသားဘေးဒုက္ခအချက်အတဲတစ်ခုအဆုံးသတ်စီရင်အတွက်နောက်ဆုံးအားထုတ်ကြိုးပမ်းမှုတစ်ခုဖြစ်ပါလိမ့်မယ်။ဒီအကြောင်းကိုတော့ VOA သတင်းတော် Victor BDS ဆက်သွယ်မေးမြန်းချက်ပေါ်မှာအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါမယ်
။လူသီးချင်းကြားထုတ်ပြန်တာမဟုတ်သေးတယ်လို့ပြန်သုံးသပ်ဖို့လည်းရှိနေတဲ့ဒီအစီအစဉ်ထဲမှာပယ်ထိန်ထုံးကြီးတွေအပါအဝင်လက်နက်ကြီးလက်နက်လက်တွေအားလုံးကိုစစ်ဖက်အဖွဲ့စီမဟုတ်တဲ့အဖွဲ့တွေလက်ထဲလွှဲပြောင်းပေးရမယ်လို့တောင်းဆိုထားပါတယ်။ဒီလိုလက်နက်ဖြုတ်သိမ်းရေးဟာအစိုးရစစ်တပ်အပါအဝင်လက်နက်ကိုင်အဖွဲ့အားလုံးနဲ့အကျုံးဝင်ပါတယ်။နိုင်ငံရေးအဖွဲ့စီတွေအားလုံးတင့်တော်တယ်လို့ပါဝင်ခွင့်ရစီမယ်။အသွင်ကူးပြောင်းရေးအစိုးရတရားဖွဲ့စည်းပြီးအဒီကနေတဆင့်အမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းပေါ်ပေါက်လာဖို့အခုအစီအစဉ်ထဲမှာပါဝင်ပါတယ်။ဒါဟာအစီအစဉ်သစ်တရားမဟုတ်ပေမဲ့အစိုးရအဖွဲ့ထဲမှာဟူသီတွေအတွက်ထင်ရှားတဲ့ခံကဏ္ဍပါမလာဘူးဆိုရင်တော့အရင်လူဖူးတာတွေလိုပဲအောင်မြင်မှာမဟုတ်ဘူးလို့အစီအလေပိုင်းအင်စတီကျူကသုတေသီဇူဘဲအက်ပါကပြောပါတယ
်။ There is no basic concession to the Houthis that at the end of the day
ကွင်းကူပြောင်းရေးပြီးလို့အဆုံးတစ်နေ့မှာဆိုရတဲ့ပေါ်လာပြီးအဲ့ဒီတည်းမှာသူတို့အတွက်အရေးပါတဲ့အခန်းကဏ္ဍတစ်ခုရှိလိမ့်မယ်ဆိုတဲ့အခြေခံလိုက်ရောချက်မျိုးလုံးဝမပါပါဘူးဒီကိစ္စကဆွေးနွေးဖို့ကြံနေတဲ့ကိစ္စပါအဲ့ဒီမှာတင်တာပေါက်ပြဿနာစဖြစ်လာမှာပါအာနာခွဲဝေတာမှာသူတို့လည်းအဓိကနေရာကနေပါဝင်ခွင့်ရမယ်ဆိုတာကိုအစောပိုင်းမှာကိုကလေးကစစ်သက်ဆွေးနွေးရေးဆိုင်ရာရည်တည်ချက်အဖြစ်ဟူတီတွေကတိတ်ကိုရှင်းရှင်းလင်းလင်းပြောထားတာပါဟူတီတွေထင်းချုပ်ထားတဲ့အရေးပါတဲ့ပင်လယ်နီစိတ်ကမ်းမျိုးဖြစ်တဲ့ဟိုဒေးဒါကိုဆော်ဒီအာရေဗျမြို့မောင်းဘွဲကကျော်တော်နောက်ခံပေးထားတဲ့ရီမင်ဆူရတပ်ဖွဲ့တွေကတိုက်ခိုက်မဲ့အစီအစဉ်ကိုဒါစီဟန်ဒါနိုင်မဲ့အစီအမံတရားထွက်လာဖို့ကုလသမဂ္ဂဒုသံတမန်မာတင်ဂရစ်ဖစ်စ်ကစူးစမ်းနေချိန်မှာပဲအခုငြိမ်းချမ်းရေးအစီအစဉ်ထွက်လာတာပါဟိုဒေးဒါမျိုးကိုကုလသမဂ္ဂကာကွယ်အောက်မှာထားတဲ့နဲ့ဆိုတဲ့ဆွေးနွေးပြောဆိုချက်မျိုးပြီးခဲ့တဲ့သတင်းပတ်တွေမှာရှိထားတယ်လို့ဇူဘဲအက်ပါကပြောပါတယ
် because it's a very critical port that provides much needed help for the poor
ဘာကြောင့်လဲဆိုတော့ဒီစိတ်ကမ်းမြို့ဟာတိတ်ကိုဆင်းရဲတဲ့လူတွေငတ်မုတ်ခေါင်းပါမဲ့အရင်ဆိုင်နေရတဲ့သူတွေအတွက်တိတ်ကိုလိုအပ်နေတဲ့အကူအညီတွေကိုပေးပို့နေတဲ့အင်မတန်ရေးကြီးတဲ့နေရာဖြစ်ုံနေမဟုတ်ဘဲဝင်လာတဲ့နိုင်ငံတကာအကူအညီတွေကိုဖြန့်ဖြူးပေးနေတဲ့အင်မတန်ရေးပါတဲ့စိတ်ကမ်းမြို့လည်းဖြစ်ပါတယ
်အခုငင်းချမ်းရေးအစီအစဉ်ကိုကုလသမဂ္ဂဒုသံတမန်မာတင်ဂရစ်ဖစ်စ်ကမူကြမ်းရေးဆွဲတာဖြစ်ပြီးဒီအပေါ်စစ်ဆက်ဆွေးနွေးဖို့အတွက်ဒီလလယ်ပိုင်းမှာတင်ပြမယ်လို့ခန့်မှန်းထားပါတယ်။ကူဝိတ်မှာလွန်ခဲ့တဲ့နှစ်နှစ်ကလုပ်တဲ့ကုလသမဂ္ဂကမ္ဘာကထားပြုနောက်ဆုံးကြိုးပမ်းချက်ကတော့သဘောတူညီချက်တစ်ခုခုမရဘဲရပ်ဆိုင်းလိုက်ရတာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းဖြစ်ပါတယ်ရှင်။အမျိုးသားစာပေကဗျာစုနဲ့ဆိုင်တဲ့သတင်းကိုမထုတ်သိမ်းခင်မှာစနေနေ့ညဘက်ကြာလို့ရှိရင်ဓာတ်ရိုက်လေးလိုင်းပေါ်မှာဆွေးနွေးကြမယ့်အကြောင်းအရာခေါင်းစဉ်ကိုအရင်အသိပေးပါရစေရှင်။
ဆရာရှင်များရှင်မချာသိခင်တုန်းကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေလာတဲ့မူရစီးဝါးတွေအများအများဖမ်းဆီးရမိခဲ့ပြီး နောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းမူရင်စေဝါနှိမ်နှင်းမှုတွေလှုပ်လာတာတွေ့ရပါတယ်။မူရင်စေဝါမှောက်ခိုမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးနှိမ်နှင်းတာတွေရှိတယ်ဆိုပေမဲ့လည်းမကြာခဏလက်တွေကိုမမိတာမျိုးမူရင်စေဝါတိုက်ဖျက်ရေးမှာထိရောက်ရောက်မရှိတာမျိုးတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။မြန်မာနိုင်ငံမူရင်စေဝါတိုက်ဖျက်ရေးဘာရီအားနဲ့ချက်တွေရှိနေလဲ။တိုးတက်အောင်လုပ်နိုင်မယ့်နည်းလမ်းဘာတွေရှိမလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ခြားနိုင်ပါတယ်။ကိုယ်တိုင်ပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။သောဒရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အတွက်အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းကနေတောက်ချနေမယ့်အတွက်ဆက်ပြီးတော့အသံလွှင့်နေပါတယ်။မြန်မာနိုင်ငံမှာအမျိုးသားစာပေကဗျာစုကိုကန္နဝင်းကဗျာစု၊မော်ဒန်ကဗျာစုလို့မခွဲတော့ဘဲတဆူတည်းပေးဖို့အတွက်အမျိုးသားစာပေစစ်စစ်ရေးကော်မတီကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်စုနှစ်စုပေးတဲ့နယ်လို့ထင်တဲ့ကော်မတီဝင်တယောက်နှုတ်ထွက်သွားပါတယ်။ကော်မတီကတော့စုစစ်စစ်ရွေးချယ်တဲ့နေရာမှာဘယ်အဖွဲ့အစည်းရဲ့ဩဇာလွှမ်းမိုးမှုမှမရှိဘူးလို့ပြောကြားခဲ့ပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်ကိုထက်အောင်ခန်းကရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။အမျိုးသားစာပေစစ်စစ်ရေးကော်မတီက2019ခုနှစ်အမျိုးသားစာပေကဗျာစုကိုရွေးချယ်ရာကနဝင်းကဗျာနဲ့မော်ရင်ကဗျာမျိုးစားနှစ်စုကိုတဆူတည်းပေါင်းပေးမယ်ဆိုတဲ့ဆုံးဖြတ်ချက်ပေါ်သဘောမကျတဲ့အတွက်ကော်မတီဝင်ချုပ်နှုတ်ထွက်ခဲ့ကြပါတယ်။အမျိုးသားစာပေကဗျာစုကိုတဆူရဲပေးဖို့ဆုံးဖြတ်တာဟာကော်မတီဝင်65ဦးရဲ့မဲခွဲဆုံးဖြတ်ထားတာဖြစ်ပြီးကော်မတီဝင်နှုတ်ထွက်တဲ့ပေါ်ကော်မတီအတွေ့အမှုဆရာဦးစီရာကအခုလိုပြောပါတယ်
။အဲ့တော့ကျွန်တော်တို့ကလက်ဆန္ဒအရဒီမဲကျင်ရကျက်ကိုအတည်ပြုပြီးတဲ့နောက်ပြန်ပြီးတော့ဒါကိုကိုကျင်ရလိုက်တဲ့အခါမှာကဗျာနှစ်စုပေးတဲ့နေဆွဲပကတာကိုသုံးသက်ချက်ကိုလက်မခံနိုင်ပါဘူးမတရားပါဘူးအမျိုးမျိုးပေါ့လေအစုရဲပြီးတာအမျိုးသားစပီးအမွှင်းတွေပါ냐ပေါ့မျိုးပြောကြတာပေါ့လေမိုင်းတရားခံဖြစ်မယ်သူဘာလို့ပြောကြတာပေါ့ပြောကြတဲ့အတွက်ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်မဲမခွက်ခင်တုန်းကကျွန်တော်65ရာလုံးကမဲခွက်ဆုံးဖြတ်ဖို့လည်းသဘောတူတယ်65ရာလုံးလည်းမဲပေးတယ်ဖက်လာတဲ့ရက်လက်ကိုစီမင်းစီကံရာအဲ့ကျလို့အတိအကျပြည်တွေဘယ်လိုမှမတက်နိုင်ပါဘူးလို့ပြောတယ်အဲ့ဒီအစည်းအဝေးမှာပဲအဲနှစ်စုပေးတဲ့ဆိုတဲ့ဘက်ကအဲ့ဒီဆရာမမတ်ကနာကသဘောမတူရဲ့အတွက်နှုတ်ထွက်သွားပါတယ
်ဇွန်လ9ရက်နေ့ကကော်မတီဝင်ဆရာမမတ်ဆန္ဒကနှုတ်ထွက်စာပေးပို့ခဲ့ပြီးနှုတ်ထွက်စာမှာတော့ပြည်အောင်စုဝင်ကြီးဦးဖိန်မြင့်လက်ထက်မှာအမျိုးသားစာပေစုစစ်စီရေးရွေးချယ်ရေးကော်မတီကမြမအစဉ်အလာရိုးရာကဗျာကန္နဝင်းကဗျာကိုမေးမြန်းအောင်လှုပ်ဆောင်တော့မည်ဟုဖော်ပြပါရှိခဲ့ပါတယ်အမျိုးသားစာပေစီစီရေးကော်မတီအနေနဲ့စုရွေးချယ်တာတွေဟာကော်မတီရဲ့ဆုံးဖြတ်ချက်တွေကိုပြန်ကြားရေးဝန်ကြီးဌာနအပြင်တခြားအဖွဲ့အစည်းတွေရဲ့ဩဇာလွှမ်းမိုးမှုမရှိဘူးလို့လည်းအတွေ့အကြုံဆရာဦးစီရာကဆက်ပြောပါတယ
်စာပေစုရွေးချယ်ရမှာလွတ်လပ်တဲ့ပညာလွတ်လပ်တဲ့ပေါ့နော်ပညာရှင်အဖွဲ့အစည်းဖြစ်တယ်အဲ့ဒါဒီမှာရှိတဲ့အစည်းအဝေးမှာရှိတဲ့စာပေကိစ္စတွေဆုံးဖြတ်တဲ့အခါမှာပညာရေးဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးရဲ့ဩဇာလွှမ်းမိုးမှုရှိဘူးဒီလိုပဲတခြားအဖွဲ့အစည်းမြေသူတူတူတရားအဖွဲ့အစည်းမှာဩဇာလွှမ်းမိုးမှုမရှိတဲ့အဖွဲ့အစည်းဖြစ်အောင်ကျွန်တော်တို့အဲ့ဒါစပြီးကြိုးပမ်းခဲ့ကြတယ်ပေါ့နော
်2016ခုနှစ်ကလည်းအမျိုးသားစာပေကဗျာစုကိုနှစ်စုပေးဖို့တင်ပြတာတွေရှိခဲ့တဲ့အတွက်လည်းမဲခွဲဆုတ်ဖြတ်မှုပြုလုပ်ခဲ့ကြပါသေးတယ်ဒီကနေ့ရန်ကုန်မြို့ပုံနေရင်းနဲ့ထုတ်ဝေရုံမှာအမျိုးသားစာပေစုစစ်စစ်ရွေးချယ်ရေးအဖွဲ့ကစုစစ်စစ်ရွေးချယ်မှုမူဝါဒနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုမှုတွေပြုလုပ်ခဲ့ကြပါသေးတယ်ခင်ဗျာ
ရန်ကုန်ကနေပြီးတော့ကိုထက်အောင်ခန့်တင်ပို့ခဲ့တာပါမကြာခင်ဒုတိယပိုင်းကျရင်တော့ရေယုံကြီးယောဂအကြောင်းကိုကျမ်းမာရေးအစီအစဉ်မှာတည်ရမှာဖြစ်ပါတယ် VOA ကနေပြီးတော့အခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ် VOA Burmese News Facebook ဆာမျက်နှာပေါ်ကနေပြီးတော့လည်းနားဆင်နိုင်အောင်လို့ဒီဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA အစီအစဉ်တွေကိုစာသားနဲ့လိုချင်တဲ့ဆိုရင်တော့ burmese@voanews.com ကိုအီးမေးလ်ပို့ပြီးတော့တောင်းယူနိုင်ကြပါတယ်ရှင
်ဒ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2018ဇွန်လ10ရက်တောက်ကြနေမနက်ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့အတန်လွှင့်နေပါတယ်။လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နာရီခွဲကနေပြီးတော့မနက်9နာရီအထိအစီအစဉ်တွေထဲမှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင်တောက်ကြနေမနက်တိုင်းထုတ်လွှင့်ပေးနေတဲ့အကျမ်းမရဲ့အစီအစဉ်မှာဆိုရင်တော့
ရေကြောင်းပေါက်တဲ့လူ100လောက်မှအယောက်20လောက်ကအကက်ကြီးလာတဲ့ခါကျရေုံကြီးဖြစ်တတ်တယ်။အဲ့တော့ဘာကြောင့်ဒီနားနေတဲ့ဟိုဗိုင်းရပ်စ်ကထကြွပြီးရေယုံကြီးပြန်ဖြစ်စေတယ်ဆိုတော့အကြောင်းရင်းတိကျတော့မသိသေးဘူးကြ
။ရေယုံကြီးရောဂါနဲ့ပတ်သက်လို့တည်တင်းတဲ့ဒီသတိထားတဲ့အချက်တွေကိုကျမ်းမာရေးအစီအစဉ်ကြားရင်ပြောပြမှာဖြစ်ပါတယ်။တိုင်းရင်းသားဒေသတွေကသတင်းတွေကိုလည်းတိုင်းရင်းသတင်းမှအစီအစဉ်မှာနားဆင်ရပါမယ်။အခုရင်းဆုံးကတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American စကားပြောမှာတုံနှုံးနဲ့ idiom အတုံနှုံးတွေကိုဒေါ်လှလှတန်းကတင်ပြထားပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော
့ whistle blower
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက W H I S T L E whistle ကကျမတို့မြန်မာခေါ် whistle B L O W E R blower က B L O W blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ B L O W E R blower ကတော့မှုတ်သူပေါ့ရှင်။စကိုက်ကလူရဲ့ဓာတ်ရိုက်အသေးပဲကတော့ whistle မဟုတ်ဘူးပေါ့ဒီစကားဆင်းတဲ့လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်တာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေဂိုအတိပေးနိုင်အောင် whistle တာမဟုတ်ပြီးသတိပေးရကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom ဆိုတဲ့တစ်ပိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲ့အစည်းတရလုံငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရညူကျူလိုနေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးနှင်းတွေချိုးဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီလိုလေအများအပြားကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလေးရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုသလိုတခါတည်းရန်လေလောက်ချံတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါလေ။အမေရိကန်ဆူရလုံငန်းကွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ။ whistle blower နဲ့ပတ်သက်လို့ George Gould ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတစ္ဆန်ရကိုအတိတေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
The cuckoo, the yam winner, senior chopada, a luetunza lo damu, lo nirago, coat the sejang, the sangago, a tibi, a jump jarre, suin, eri lugo, belupiomle.
Whistle blower.
Lopiolu yavare, eragaro, digrimine, jim piagire, itim atome pipari.
တော်လာလာတန်းစီစဉ်တင်ဆက်တာပါရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာပေါ်ကနေပြီးတော့လေလေ့လာနိုင်အောင်လို့စီစဉ်ပေးထားပါတယ်။ကားကြနေတဲ့တိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေအလှည့်အခုရောက်ပါပြီ။တိုင်းရင်းသတင်းလှော်ကိုမတင်ဆက်ခင်မှာကျမရဲ့အစီအစဉ်ကိုအရင်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအပအဝင်ကမ္ဘာမ ားတဲ့နောက်ဆက်တွဲဂျမ်းမာရေးပြဿနာတွေမခံစားရအောင်လို့ဘလို့ကုသတဲ့မှာတည်းမြန်မာနိုင်ငံကအရေးပြအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဂျမ်းမာရေးအစီအစဉ်မှာတင်ပြထားပါရှင
်။ Okay, အထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာ။ကျွန်တော်ဒီ Happy Soul Star လို့ခေါ်တဲ့ဂျေယုံကြီးရောဂါပါဆရာနော်။မြန်မာနိုင်ငံမှာဖြစ်တဲ့နေတာဘယ်လောက်ရှိလဲဆရာ
။ဒီကတော့အဖြစ်များတဲ့အထဲမှာပါတယ်။မြန်မာဒီမှာတည်းမကဘူး။တကဘာလုံးဖြစ်တဲ့ကုသယောဂဒီထဲမှာဆိုအဖြစ်များတဲ့ယောဂလို့ပြောလို့ရတယ်ပေါ့နော်။အခုသဖြင့်လူကြီးတွေမှာပုံပြီးဖြစ်များတယ်။အရင်တော့ရေကြောက်ပေါက်ခဲ့တဲ့လူတွေမှာပုံပြီးဖြစ်များတယ်
။ဟုတ်ကဲ့ဆရာ။ဒီရေယုံကြီးယောဂကအဓိကဘာကြောင့်ဖြစ်လဲ
။ virus ကိုကုသတာဗျ။ရေကြောက်ဖြစ်စေတဲ့ virus ပိုးကြောင့်သူကဖြစ်တာ။ဒီကြောက်ဖြစ်ပြီးတဲ့နောက်အဲ့ virus ကကိုယ်ခန္ဓာအပြင်ပြန်မထွက်တော့ဘဲနဲ့ကိုယ်ခန္ဓာကြောယူတဲ့အာယုံကြောဆဲပြီးအတင်းထဲမှာသူကအောင်းပြီးတော့ခူပြီးတော့နားနေတယ်။တခါနောက်တစ်ခါကျတော့သူပြန်ထလာပြီးယောဂပြန်ဖြစ်တဲ့အခါကျတော့ရေကြောက်မဟုတ်ဘဲနဲ့ရေုံကြီးအနေနဲ့သူကဖြစ်လာတာဖြစ်တယ်။ရေကြောက်ပေါက်တဲ့လူ100လောက်မှအယောက်20လောက်ကအကကြီးလာတဲ့အခါကျရင်ရေုံကြီးဖြစ်တတ်တယ်။အဲ့တော့ဘာကြောင့်ဒီနားနေတဲ့ဟို virus ကထကြွပြီးရေုံကြီးပြန်ဖြစ်စေတယ်ဆိုတော့အကြောင်းရင်းတိကျတော့မသိသေးဘူးဗျ။အဲ့မဲ့ရုပ်တရက်ပေါ့နော်ကိုကကျသွားတဲ့အခါမျိုးတွေဥပမာဒုတ်ပွေးဖြစ်တာဖျားတာဖိဖိစင်းညားတာကင်ဆာဖြစ်တာလို့ဒီညားဖြစ်တာလို့ ANGS ဖြစ်တာလို့ HIV ဖြစ်တာလို့စီယိုသိပြီးတော့ထိန်းနေရတာလို့ကင်ဆာဆေးသိနေတဲ့လူတွေလို့အခုကနာအင်္ဂါစားထိုးကုသထားတဲ့လူတွေလို့နောက်တစ်ခါကော်တီဆုံးဆေးတွေအကြီးသုံးဆဲနေရတဲ့လူတွေမှာသူအဖြစ်များတယ်ဗျဒီရေုံကြီးကရေကြောင်းတော့ကုသမှုမများဘူးဒါပေမဲ့ဒီကြောင့်မပေါက်သေးတဲ့လူတွေရောကုဆက်နိုင်တယ်။ဒီမွေးကင်းစား green ငယ်ပြီးကုခံအားကျဆင်းနေတဲ့လူတွေအများဆုံးကုဆက်လွယ်တယ်ပဲ။ကုဆက်တာကတော့ဒီရေကြောင်းအနေနဲ့ကုဆက်ခဲ့တာများတယ်။ရေုံကြီးဖြစ်တဲ့လူတွေကရေကြောင်းအရင်ကုဆက်ပြီးတော့မှနောက်တစ်ချိန်မှရေုံကြီးပြန်ဖြစ်တာ။အဲဒါရေကြောင်း virus ကဘယ်လိုအချိန်ညအောင်ကုဆက်လဲဆိုရင်အသက်ရှင်လမ်းကြောင်းနေတစ်ဆင့်ကုဆက်ကြတာ။နောက်ထိတွေ့မှုကလည်းဒုတိယအနေနဲ့ကုဆက်တယ်ဒါပေမဲ့အသက်ရှင်လမ်းကြောင်းကတစ်ဆင့်ကုဆက်တာကိုများတယ
်။ဟုတ်ကဲ့ဆရာအခုလိုဒီဖြစ်ရခြင်းကြောင့်နေကိုသိထားတဲ့ခါကျတော့တချို့တော့မသိဘူးဆရာနော်ကာကွယ်နိုင်တဲ့ဘာရောမလို့ရှိတယ်
တိုင်းနိုင်ရင်ဒီရေကြောက်ဖြစ်နေတဲ့လူရေုံကြီးဖြစ်တဲ့လူအဲဒီလူတွေနဲ့ကိုယ်ကတိုင်းနိုင်သလောက်ဝေးဝေးကွာကွာမှနေနိုင်တော့ကောင်းတာပေါ့နော်ဒါပေမဲ့လည်းပြည်သူကူးစားပေးရတဲ့လူနာရှင်တွေမိသားစုဝင်တွေကြတော့အဲလိုမျိုးနေဖို့တော့ဖဲ့တာပေါ့နော်အဲလိုမျိုးဆိုရင်တော့တိုင်းနိုင်ရင်တော့နှာခေါင်းဆုလေးတွေဆုထားရင်တော့ရေကြောက်ဗိုင်းရပ်စ်ပိုးရရှူတာတော့နည်းနည်းအနည်းနိုင်သမျှတော့လဲမှာပေါ့နော်ရေကြောက်အတွက်ကာကွယ်ဆေးကတော့ဆန်းတက်နေတဲ့အဆင့်ပဲရှိလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂဖြစ်လာပြီဆိုရင်ဆရာဒီယောဂကိုစောစောစီစီသိနိုင်လို့ဘယ်လိုလက္ခဏာတွေစောင့်ကြည့်လို့လဲ
အဲ့ဒီလက္ခဏာတွေကအရေးကြီးတယ်ဆရာတွေကိုသိထားတဲ့အခါကျတော့လေကိုယ်လည်းပို့ပြီးတော့မင်းမင်းဆန်းဆန်းဘာဖြစ်တယ်ဆိုတော့သိနိုင်တာပေါ့နော်သူကဆက်ပြစ်မယ်ဆိုရင်ဒီရတဲ့နေရာရမှာဥပဇောဒီဆက်တာလို့နာတာလို့စူးတာလို့စတဲ့ခံစားမှုတွေရင်ပေါ်လာတယ်တရေနေ့လောက်ကြာတယ်ပြီးတော့မှအနည်းငယ်ကြီးထပ်ပေါ်လာအဲ့ညမှာပြီးရင်ဖြားတာကောင်းကြိုက်တာလည်းဖြစ်ခြင်းဖြစ်တတ်တယ်ပြီးရင်အဲ့အနည်းငယ်ပေါ်မှာရေကြောက်လိုမျိုးအကြီးကြီးပုတွေအစုလိုက်ကြုံလိုက်အုပ်စုလိုက်ထပ်ပေါ်လာတယ်အဲ့ဒါကြီးပေါက်ထွက်သွားတဲ့အခါမှာအနာရီဖြစ်ပြီးတော့နှပြေးတက်တယ်ကိုဝင်ပြီးကြဲတတ်တယ်နောက်မှနှပြေးကကွာသွားတယ်အဲခံမသိရင်မှရွတ်ကျန်ခဲ့တယ်အဲလိုနဲ့အားလုံးအစအနေဆုံးဒီနှစ်ပတ်သုံးပတ်လောက်ထိကြာနိုင်တယ်ကငါချက်ပြီနဲ့အခါကလေးနာလာကြံခဲ့တတ်တယ်။အများဆုံးဖြစ်တာကတော့ကိုခန္ဓာနဲ့တင်မမှာအများဆုံးဖြစ်တယ်။အဲနောက်ထပ်မျက်နှာတို့လက်မောင်းတို့ခြေထောက်တို့အဲ့လိုနေရာတွေမှာလည်းဖြစ်တတ်တယ်။အဲမျက်နှာမှာဖြစ်ပြီးတော့ဒီမျက်လုံးမှာဖြစ်တယ်ဆိုရင်မျက်စိနေရာမှာဖြစ်တယ်ဆိုရင်တော့အထူးကြိုးစားဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့အာရုံကြောအလိုက်သွားတာဆိုတော့ ဒီမျက်စိအလင်းကိုကြည့်တဲ့ဟိုမျက်စိလွားအာယုံကျော်ဥပါထိကြိုက်တယ်ဆိုရင်မျက်စိအမြင်ကွယ်တတ်တဲ့အဒီဖြစ်လို့ပါအဲ့ဒါရေးကြည့်တယ်ဒါမှမဟုတ်အိုင်းညာမှာဖြစ်တယ်ဆိုရင်မျက်စိဆရာဝန်နဲ့တူကူးတဲ့ပြသပြီးတော့ကုသမှုလုပ်ခင်းနိုင်လို့ရှိရင်ဟောဒီနောက်ဆက်ပြေးပြသနာကြီးတက်တယ်အနေထားရှိလားနောက်ဆက်ပြေးပြသနာကြီးဒီကတော့ဒါပဲနာနေတာကြံခဲ့တယ်လေ ဘာဖြစ်လို့လဲဆိုတော့သူကရေပြားမှာနာပြောက်သွားပြီမြေပြားအောက်မှာရှိတဲ့အာရုံကျော်ရပျက်စီးပြီးတော့ထိတာကိုမခံနိုင်ဘူးသူကအရင်စစ်စစ်လေးဖြစ်နေနည်းနည်းအင်ဂျင်နဲ့ပုတ်တာလောက်တော့မှသူကနာနေတယ်တချိန်လုံးနာနေတယ်တချို့ဆိုရင်လားနဲ့နှင်းနေတော့ချီပြီးကြာနေတယ်အဲ့လိုလည်းမရဘူးဆုတ်ဆွဲထားသလိုဖြစ်နေတယ်တချိန်လုံးမခံနိုင်ဘူးအတူတူအတွက်ကြီးလေးပူဖြစ်များတာဖြစ်တယ် အဲကြောင့်မို့လို့အဲ့နာကြံနာအဖြစ်နေအောင်လို့သက်တာအောင်လို့ယောဂဖြစ်ကြတာမှာမြန်မြန်ကုသခဲ့ဖို့သူအဲ့နောက်ဆက်တဲ့ပြဿနာလေးဖြစ်တတ်သေးတယ်အဲ့ဒါကရေုံနာကိုပိတ်ကြီးရပူထောက်ဝင်တာပါအဲ့ဒါဆိုရင်နာကြက်တာနှီးတယ်နာလာလို့နီလာလို့လည်းပူကြတတ်တယ်ပြန်လေးဖြစ်တတ်တယ်နောက်ကတဲ့ပြဿနာတစ်ခုကြံသေးတယ်အဲ့ဒီဟာကရေုံကြီးကကိုခန္ဓာတနည်းအရတနည်းပဲဖြစ်တာဥမာရင်ဘတ်ဆိုရင် မဲ့အထူးသဖြင့်ခုခံအားပြချင်းနေတဲ့လူတွေမှာဖြစ်တတ်တယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီစောစောစစ်စစ်သိပြီးတော့ကုသနိုင်တော့ကောင်းလို့ဆရာတော့ကုသမှုဘာရောက်လို့ရှိလဲ
။ကောင်းတာကတော့သူကဒီတော့ virus ကိုဖြစ်တဲ့အတွက်ကြောင့်မို့လို့ virus စီစောစောစစ်စစ်တောင်းရင်ဖြစ်တဲ့ကာလတူတယ်မြင်မြန်လေးပျောက်တယ်ဒါလည်းတိတ်မကြံဘူးအခက်မသိရင်နောက်ထပ်ပိုးဝင်တာတွေလည်းတိတ်မဖြစ်ဘူးတကယ်လို့ဒီကြောက်ပြင်အဲ့မှာနောက်ထပ်ဘက်တီးရီးယားပိုးဝင်နေတယ်ဆိုရင်တော့ပဋိဇီဝဆေးတွေလည်းကျွဲပြီးတော့သုံးရတာလည်းရှိတယ်။နောက်တိတ်နာနေတယ်ဆိုရင်ရေကဲဝတ်ကတ်တာတို့အကဲကဲပျောက်ဆေးတွေပြီးတာတို့အဲ့လိုမျိုးတွေလည်းသုံးရတယ်။အဲ့ဒါတည်းနည်းနည်းပူနာတယ်ရောင်ရမ်းမှုလည်းအများကြီးများတယ်ဆိုရင်တော့ပေါ်ဒီဆုံးဆေးတွေအကဲကဲပျောက်ဆေးတွေ NDD present ကိုခေါ်တဲ့စိတ်ကြဆန့်ကျင်စီတွေအဲ့လိုမျိုးတွေတွဲသုံးရင်လည်းနာကျင်မှုပြန်လာအញ្ញံသက်သာစေ။နောက်မိယောင်ကြီးကိုလည်းရှောင်မှုလူတွေမိယောင်ကြီးကနာရောပူဆိုးစီတယ်။နောက်တစ်ခါအဲ့ဒီအချိန်မှာကိုခန္ဓာဝိပြင်းနေတဲ့လူတွေမှာဖြစ်တဲ့အတွက်ကြောင့်မို့လို့တခြားဥပမာနာစီချောင်းစုတွေဒီများလေးစီရတဲ့ကူးတတ်တဲ့အတွက်ကြောင့်မို့လို့လူများရှိတဲ့နေရာမှာမနေဘူး။အိမ်မှာနာရနေနေနေမယ်။ရက်တဲ့တစ်ပတ်လောက်ပေါ့နော်။တစ်ပတ်ဆယ်ရက်လောက်လုပ်ပြီးလို့ဆိုရင်တော့ကောင်းပါတယ
်။ဟုတ်ကဲ့ဆရာ။ဒီကူးတတ်မှုပြီးတဲ့အခါမှာဒီအမာရွတ်ချန်တဲ့အနေထား
။အမာရွတ်ချန်နေနေအဲ့ဒါကဟိုဖြစ်လို့ဖြစ်မလို့မသိဘူး။ဒါမှမဟုတ်ကူးတာနောက်ကျတယ်။ဒါမှမဟုတ်ကူးတော့ကူးတယ်။ရေုံသေးလေးပါလိမတောင်းမိဘူး။ဒါမှမဟုတ်လည်းနောက်တော့ပိုးဝင်လာရင်ဖြစ်တယ်အဲ့လိုမျိုးနောက်ဆက်တွဲပြဿနာတစ်ခုခုဖြစ်တယ်ဆိုရင်တော့အမရွတ်ကြံတတ်တယ်ဗျနောက်ခုခံအားကြနေတဲ့လူတွေအသက်ကြီးတဲ့လူတွေရတယ်အမရွတ်ကြံလေးရှိတယ်ဗျ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခင
်ဗျကိုဝဲမင်းစီစဉ်တက်ဆက်တဲ့ကျမရဲ့အစီအစဉ်ဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေအပြင်အခုလိုအပတ်စဉ်အစီအစဉ်တွေကို bamis.voanews.com မှာအတန်နဲ့ရောစာသားနဲ့ပါဖော်ပြပေးနေပါတယ်။ဂျွန်လ၈ရက်တောက်စာနေ့မနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းထွာအစီအစဉ်အလှည့်ရောက်ပါပြီ။နေဆက်အခြေဆိုင်သတင်းတောက်တွေကစူးစီးတင်ဆက်ထားပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တောင်ပိုင်းရှမ်းပြည်သမတော် RCSS အနေနဲ့ကလေးစစ်သားအုံပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်တွဲသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်23ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုဇွန်လကုန်မှာကျင်းပဖို့ရထားတယ်ဆိုတာနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားငြိမ်းချမ်းရေးလုပ်ငန်းစဉ်ကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးမင်းမြန်းချက်တွေကိုကြားကြရမှာပါ
ကျမမိကလျာမွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့သူတင်ဆက်ပြင်းသွားမှာပါခလေးစစ်သားအုံပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်ဖို့အတိဖြစ်နေတယ်လို့လဲတောင်ပိုင်းရှမ်းပြည်သမတော် RCSS SSA ကပြောဆိုလိုက်ပါတယ် မြမဆိုးရသမတော်အပါဝင်တန်ရနာလည်းနဲ့ကင်တက်ဖွဲ့မှာကလေးစစ်သားစုဆောင်အုံပြုမှုတွေတော်တော်များများရှိနေသေးတယ်လို့လည်းမေလမောင်ပိုင်းကကုလသမဂ္ဂကနေသတင်းထောက်တွေကိုဝေဖန်ထောက်ပြခဲ့တဲ့အပေါ် RCSS SSA ကနေတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာတမတော်နဲ့တိုင်းရနာလက်နက်ကင်တပ်ဖွဲ့တွေမှာကလေးစစ်သားများပြားရှိနေတဲ့ကြောင်းကလေးများနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလအထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ဘာကပြောဆိုခဲ့ပါတယ်
။တနစ်ကြော်ကြာရနာခရရတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံတတိယကြိမ်စီဝေကျင်းပမယ့်ရက်ကိုစုံလ30ရက်နေ့မှာကျင်းပဖို့အကြံပြင်းရတာတယ်လို့ပို့အမျိုးသားလူမျိုးရေးဖွဲ့ချုပ် BNL နယ်ကဘူမူကြီးခွန်ဥက္ကာကပြောပါတယ်။ပြီးခဲ့တဲ့မေလ30ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့အစိုးရတပ်မတော်နဲ့စိုင်းစားလက်နက်ကန်ဖွဲ့တွေအလို့သဘောတွေ့ဆုံမှုမှာအစိုးရအနေနဲ့စွန်လ30ရက်နေ့ကိုမကျော်လွန်စေလိုကြောင်းသို့မှသာ2018ခုနှစ်အတွင်းကျန်နေတဲ့အဲ့ဒီ6လမှာပြည်တော်စုငင်းချင်းရင်ညီလာခံနောက်ထပ်တစ်ကြိမ်ဆက်လက်ကျင်းပဖို့အချိန်ရနိုင်မှာဖြစ်တယ်လို့ဘူမူကြီးခေါင်းကကပြောပါတယ်NC လက်မှတ်ရေးသူခဲ့တဲ့တိုင်းသားလက်နက်ကန်ဖွဲ့ရှစ်ဖွဲ့နဲ့ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP တို့လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ခြင်းနဲ့ RCSS ပြုလုပ်တဲ့လူစုတွေ့ဆုံပွဲကိုတမတော်ကနေတားဆီးခြင်းပြုလုပ်ခဲ့တဲ့အတွက်ပြည်တော်စုငင်းချမ်းရေးညီလာခံတနစ်ကျော်ရနာထားရတယ်လို့လည်းပြောပါတယ်
ကရင်ပြည်နယ်ဖားဝန်ခရိုင်ဘက်မှာလမ်းဖောက်နေတဲ့အစိုးရတပ်ဖွဲ့ချုပ်ပြန်လည်ရုတ်သိမ်းသွားခဲ့ပေမယ့်လယ်မူဘလော့ဒေတာကတပ်စခန်မရုတ်သိမ်းလို့ရွာ6ရွာကရွာသားတထောင်ကနေရမပြန်ရဲသေးဘူးလို့လည်းနယ်မြေခံ KNU တပ်မှုတွေကပြောပါတယ်ပြီးခဲ့တဲ့မလဆာမိုင်းကခေးပူနဲ့လယ်မူဘလော့ကြားတပ်မတော်ဘက်ကလမ်းဖောက်မှုကြောင့် KNU တပ်မဟာ9အကြာနှစ်ဖက်စစ်ရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးလယ်မူဘလော့ဒေတာကရွာသား2000ကျော်စစ်ဘေးသိမ်းရှောင်နေခဲ့ကြရပါတယ်လက်ရှိမြန်မာစစ်တပ်နဲ့ KNU တပ်ကြားတိုက်ပွဲမဖြစ်ပွားတော့ပေမဲ့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့လည်း KNU တပ်မှူးဗိုလ်မှူးစောကလေတို့ကပြောပါတယ်
။ချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်မှဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နေရကနေစွန့်ခွာပြီးတခြားကျေးရွာကိုထွက်ပြေးသိမ်းရှောင်နေကြတဲ့စစ်ဘေးချောင်းចောင်းသားចောင်းလူတွေဟာကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ပလက်ဝါမြို့နယ်လူမှုကူညီရေးပရဟိတဖွဲ့ကသွေးမှူးကိုကျော်အောင်ကပြောပါတယ်။ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ပလက်ဝါမြို့နယ်ကုံမြင့်ကျေးရွာကလူဦးရေ334ဦးပြီးတောင်ကျေးရွာကလူဦးရေ90ဦးကုချောင်းပြားကျေးရွာကလူဦးရေ92ဦးတို့ဟာနိစရာကျေးရွာတွင်ထိုက်ပြီးခုလုံနေရဆဲဖြစ်ပါတယ်။အဲ့ဒီစစ်ဘေးရှောင်တွေထဲမှာចောင်းသားចောင်းသူအများပြားပါဝင်နေပြီးလက်ရှိကုံမြင့်စစ်ဘေးရှောင်ထဲမှာចောင်းသားចောင်းသူဦးရေ69ဦးပြီးတောင်ရွာမှာ18ဦးနဲ့ကုချောင်းပြားရွာမှာ20ဦးရှိနေတယ်လို့ပလက်ဝါမြို့နယ်လူမှုကူညီရေးပရဟိတစင်းရသိရပါတယ်။
ရခိုင်ပြည်နယ်ပဂတိချင်းတွေနဲ့ပတ်သက်ပြီးလူမှုကွန်ရက်ဆက်မျက်နှာမှာရေးသားခဲ့တဲ့ရံပြဲမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသားမောင်ဦးကိုဆက်သွယ်ရေးပုံမှ66ကြောက်ကကြီးနဲ့ဖမ်းဆီးစစ်ဆေးခွင့်ပြုဖို့ပြည်နယ်စုရကလှုပ်တော်ဥက္ကဋ္ဌတန်းတောင်းဆိုထားပါတယ်။ဦးသားမောင်ဦးဟာသူ့ရဲ့လူမှုကွန်ရက်ဆက်မျက်နှာမှာတိုင်းနယ်ပြည်နယ်14ခုမှာရခိုင်ပြည်နယ်ဟာပညာရေးအနိုင်ကြဆုံးစီးပွားရေးအနိုင်ကြဆုံးပြည်နယ်စုရကိုပြည်သူများမကြိုက်ဆုံးလားများမကောင်းဆုံးတရားစာသားအပေါ်များဆုံးတဘာဝတန်ွေအထက်ဆုံးဆိုပြီး2018တက္ကသိုလ်ဝန်ထမ်းအောင်စင်းရာဂိုင်းနှုံးနဲ့ပူးတွဲရေးသားခဲ့တဲ့အတွက်ဒီလ3ရက်နေ့မှာပြည်내ပညာရေးမှုယုံဒုတိယညွှန်ကြားရေးမှုဦးစိန်ထွန်းလှကတရားလိုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှ66ဂတ်ကြီးနဲ့စစ်သွေးမျိုးအမှတ်၁ရဲစခန်းမှာတရားစွဲဆိုထားတာဖြစ်ပါတယ်ဥပဒေတွေရအခုကိစ္စဟာပုဂ္ဂိုလ်ရေးကိစ္စဖြစ်တဲ့အတွက်လွတ်တော်အနေနဲ့ဆက်ဖက်မှာမဟုတ်တလို့လွတ်တော်စည်းဝေးမှသာခွင့်ပြုနိုင်မှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဦးမြတ်တန်းကမီဒီယာတွေကိုပြောပါတယ
်အခုဆက်တယ်မင်းမြန်ချက်နဲ့တင်းလွာတွေကိုဆက်လက်တင်ဆက်သွားမှာပါ၂၁ရာစုပင်လုံညီလာခံတပ်ပြတ်အကျင့်ကိုဇွန်လနောက်ပိုင်းလောက်မှာကျင်းပဖို့အစိုးရဘက်ကရက်ရှိလိုက်ပြီးဖြစ်ပါတယ်အစိုးရနဲ့တပ်မတော်ဘက်ကဖြစ်စေချင်တဲ့စန္ဒနဲ့တိုင်းရင်းသားတွေဘက်ကလိုလားတောင့်တနေတာတွေထပ်တူကြပြီလားဘယ်အခြေအနေရှိနေပါသလဲဆိုတာသိရအောင်ငင်းချင်းရေးလုပ်ငန်းစဉ်စတင်ကလေးကပါဝင်လာတဲ့ပြည်ထောင်စု Institute Director လည်းဖြစ် RCSS SSA ရဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဦးခွန်ဆိုင်ကိုကျမနန်းဟောင်ကနေတွေ့ဆုံမေးမြန်းရမှာအခုလို့စပြောပါတယ
်တနစ်ကြော်ကြလာပြီဖြစ်တဲ့တစ္ဆုမှုကြီးကိုသူတို့ကြော်လွှမ်းနိုင်ဖို့ကြိုးစားခဲ့တာเนาะအချိန်ချင်းပေါ့เนาะသို့တော်လည်းပြီးခဲ့တဲ့မေလ30 31ရက်နေ့မှာသူတို့ကြော်လွှမ်းနိုင်ခဲ့တယ်လို့ကြားရပါတယ်အဲဒီတော့အခုလောလောဆယ်ခေါင်းစဉ်အလုံး9ခုရှိတယ်အခုဒီထဲမှာတစ္ဆုနေတာကနိုင်ငံရေးနဲ့လုံခြုံရေးဖြစ်တယ်ဒီတော့ကျွန်တော်တို့မျှော်မှန်းရတာကတော့အရင်ဆုံးကတော့ ဒီလူမှုရေးတို့စီးပွားရေးတို့မြေယာနဲ့တယံဇာတပစ္စည်းများစီမံခန့်ခွဲရေးတို့ကိုအရင်ဆွေးနွေးလို့မယ်လို့မျှော်မှားရပါတယ်။လုံချုံရေးကောင်းစဉ်နဲ့ပတ်သက်ပြီးတော့အများကြီးဆွေးနွေးရအောင်မယ့်အခြေအနေရှိပါသလားရှင်။ကျွန်တော်တို့ NCA ရဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်အပီတော်စုတက်မတော်ဖွဲ့စည်းရေးရဆွေးနွေးဖို့ဆိုတာပါပါတယ်။တစ်ဖက်ကလည်းတက်မတော်ကနေပြီးတော့မှတိုင်းပြည်တစ်ခုထဲမှာတက်မတော်တ
ဒီအခုရှိသေးတမတော်ကိုသွားဗရမတခါလေးဝင်ရမယ်ဆိုလို့ရှိရင်တော့ဒါကဒီအီအီအိုတွေဘက်မှာအခက်အခဲရှိပါတယ်။အဲဒီပြည်တော်စုတမတော်အသက်ဖွဲ့ရမယ်ဆိုလို့ရှိရင်လည်းအခုဒီသေးတမတော်ကလုံးဝအခုလုံးလုံးစေကတော့လက်မခံနိုင်သေးတဲ့အခြေအနေရှိနေတယ်လို့ကြားသိရပါတယ်။ဒီအချက်လက်တွေညှိနှိုင်းပြီးတော့မှစစ်မှန်တဲ့ပြည်တော်စုတည်ဆောက်နိုင်ဖို့ပဲလို့ဝေဖန်သုံးသပ်ပြောဆိုလိုပါတယ်လေရှင်။
ကျွန်တော်တို့အခုအချိန်တွေကကျွန်တော်တို့လွယ်ကူတဲ့ကိစ္စတွေကိုအရင်ဆွေးနွေးကြမှာနောက်မှာအခက်အခဲဆုံးပြဿနာကိုလာဆွေးနွေးတော့ပိုကောင်းပါလေအဲ့လိုမျိုးအကြံပြုတယ်ဆက်ပြီးတော့မွန်နိုင်ငံရေးပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ
ADP နဲ့မွန်အမျိုးသားပါတီ MNP မြို့နယ်ကျေးရွာအဆင့်ပါတီဝင်တွေဟာအခြေခံဖက်ဒရယ်သဘောတရားဆိုင်ရာ workshop တင်နန်းတွေအတူတက်ရောက်ကြသလိုချက်ချည်ရင်းနှီးမှုတွေရရှိပြီးမွန်နှစ်ပါတီပေါင်းစည်းရေးမှာအထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်း
သက်ဆိုင်ရာပါတီဝင်တွေကပြောပါတယ်မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်မွန်နှစ်ပါတီပူးပေါင်းပြီးမူတော်မြို့နယ်မွန်မျိုးသားပါတီရုံးခန်းမှာအခြေခံဝက်တရဲသဘောတရားဆိုင်ရာတင်နန်းကိုမေလကုန်လမှာနှစ်ရက်တာကျင်းပခဲ့ပြီးမြို့နယ်ကြီးရွာစီပါတီဝင်80ဦးခတက်ရောက်ခဲ့ပါတယ်အခြေခံဝက်တရဲသဘောတရားဆိုင်ရာတင်နန်းအတွင်းမှာလက်ဖက်ပါတီလူငယ်ချင်းခေမင်းခွေရရှိခဲ့တယ်လို့လည်း
မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDB ဦးတော်မြို့နယ်မွန်မျိုးသမီးရေးရတာဝန်ခံမိသစင်သွေးကပြောပါတယ်။ပြည်ထောင်စုဒေသကြီးမှာမတော်ဖျော်လေးထားတဲ့ပေါင်းစည်းရေးဆိုတဲ့ပေါင်းကူကြရားတွေပေါ့နော်အဲ့ဒါအောင်မြင်ဆိုတာမတော်ရောက်ကြည့်တယ်။အခြားသောမြို့နယ်တီးတီးတွေမှာအလားတူခြေခံဝက်တရဲတင်နန်းတွေကိုပြုလုပ်ပေးနိုင်ရင်ပါတီပေါင်းစည်းရေးပုံမှန်မြန်ဆန်လိမ့်မယ်လို့သူကဆိုပါတယ်။အ
MMB လုံးဘူးဆောင်အဖွဲ့ဝင် မိနှက်လာရည်ကအခုလိုဆိုသွားပါတယ်
ခါမအလူမခုံကျုံလာခဲ့ရဘူးလေအားလုံးကဟိုပေါင်းစည်းရင်းရင်းရဟိုအမနေနဲ့နေပါတော့ဒီရှိသူရှင်ရဲ့စပါတီအပေါင်းဟိုဟာညီဆက်မလို့မချင်တော့ပါတော့ဒါအပြင်နှစ်ဖက်ပါတီပေါင်းစည်းရေးကိစ္စကိုလာမယ့်ဇွန်လပထမပတ်မှာနှစ်ဖက်ထိပ်တီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းထားပြီးဖြစ်တယ်လို့လည်းတက်ဆိုင်ရာပါတီတာဝန်ရှိသူတွေကပြောပါတယ်
ပေါ့ပြီးတော့အခွင့်အလမ်းတွေပွင့်လာတော့ပေါ့ဟိုလက်တွေ့ပိုင်းမှာသူတို့ရလှူရှာမှုတွေမြင်လာရတယ်အချိန်တော့ဆိုရင်တော့ဟိုတောင်းမလို့ပြောပြီးတော့လှူရှာမှုတွေမတွေ့ရဘူးအခုဆိုရင်တော့အစည်းအဝေးတွေမှာအတူတူတက်တာတော့တွေ့လာတယ်ဆိုကြတာကဟိုသူတို့နိုင်ငံရေးရသဘောတူတူတဲ့အချက်လက်တွေပါတွေကတော့သူတို့ကောင်းကောင်းလေးချင်းချင်းတွေ့တာရတော့ရှိမှာပေါ့လေနော်ဒါပေမဲ့သူတို့ချင်းချင်းတွေ့ဆုံမှုပဲ
ma patre ye ya chuan chin du le phit ja de consultant sia min chan thoi sia sai sin min e ne sia slide shine thon do ma tin cha po cha kha da phit par de shin
aku sat lat bi tadin chin chok ko na sin ya ma ba
တောင်ပိုင်းရှမ်းပြည်တမတော်အာစီအက်အက်အက်အက်အေအနေနဲ့ကလေးစစ်သား၃ပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်တွဲသွားမယ်လို့ဆိုပါတယ်။တနည်းကျော်ရန်နာခဲ့ရတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ၂၁ရာစုပင်လုံးတတိယကျင်းစည်းဝေးကိုဇွန်လ၃၀ရက်နေ့မှာကျင်းပဖို့ရထားပါတယ်။
တောဒရှင်မြအခုနားဆင်နေခဲ့ကြတာကတော့ပီအန်အိုင်ဝိုင်းတော်တာရီကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။ Now, the Rimba Sisi Mapian Lesson Twitchaya Aumba, Jamaga Nang Homba Shin
Nesa Chisa Diana Drenda Riga, Susi Tinset, Diana Drenda Sisi Gona Singaraba. Fio in Yamawa Radio Atanwe Sisi Rigo, the Nigo Najing Token Bini Bari, Diaga Dongjane, Pian Lui Najing Pibarishi.
Ne American Soya ye tabora mien a paw ko tin pya ba do me shin.
Tora shin mya khmyar. Joshua Hawks ne zani de Tamara ro ko Venezuela naingan ga pyan le hlut pe lite de paw American piraw su ga chu so lite par de. Thuru ha Venezuela naingan ma matiya ta phin a chin cha khan tha khan ga ya da ba. Thuru ko American piraw su pyan la nai ye twet pi ga de na nit da kala a twin Hawks mi da su ye ko sa kunyi saung ye pi ga ja de a tet lut do ma Bob Koka, a teludo ma, Orient Hedge, a teludo ma, Mike Lee, Ludo Guzle, Mia Lapnune, Tacha, Congrat Ludo, Maddi, Amudani, Alungu, Nangayai, Winji, Mike Pompioca, Jesu Tensijan, Piosuare. Hall Midazu Sade Vido Doka, Tuyaro, the town Sachakuni, Solama, Tibare. Joshua Ha, Internet Onlangani, Sondujare, Sisingat Sin, Chichakere, Demra Kalinune. Letapu, Venezuela Nangu, Toyo Kera, Pibare. The Rintoba Jamaro, Tamara Nicolas Maduro Soyago, the Sholo de Sure Suswegene, Mr. Hogu, Venezuela, Yetapuega, Panzi Labare. Mr. Haltangani, Fortare, Refer Tanadine, the Child Lenadigo, Porto, Trishi Gerelo, Yetapuega, Piovare. Mr. Hoga, Mahoma Manyang, Yeso, we may, Adi Suswegene, Tugu, Town Chagibare. American Soya Yashidiga. Turo Lumio Yedwe, Taka, Telele, Josa Gajavime, Venezuela, Anaveniga, Milan, Nesechoya, Matangenti, Hotogu, Bianlup, Bibu, Ninsan, Nigavare. Milan, Nesechoya Nimaro, A Teludo, Nanganjasa Sani, Comedy Ogata, A Teludo, Ma, Korkaha, Tamara, Madurone, Caracas, Muroma, Dwisom, Bido, Turogu, Bianlup, Bibu, Soviet Nangavare. Venezuela Nangan Botashi, Americae, Muaraha, ပြောင်းလဲခြင်းမရှိဘူးလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာဗင်နီဇွဲလာနိုင်ငံသားတွေနဲ့သူတို့ရဲ့ဒီမိုကရေစီပြန်လဲရရှိရေးကြိုးပမ်းနေမှုတွေအပေါ်အခိုင်အမာထောက်ခံနေပါတယ်လို့ဝန်ကြီးကပြောပါတယ်။ပြည်ပမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေလုံခြုံမှုရှိစေရေးနဲ့တာဝန်ယူစောင့်ရှောက်ရေးဆိုတာဟာနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထိတ်တန့်ဦးစားပေးလုပ်ဆော
ဒီလိုနိုင်ငံသားရေးဝန်ကြီးဌာနနဲ့အမေရိကန်အစိုးရအဖွဲ့တစ်ခုလုံးရဲ့ကိုယ်စားစုမုံကောင်းတောင်းလိုက်ပါကြောင်းဝန်ကြီးပွန်ပေယုကပြောဆိုခဲ့ကြောင်းပါခင်ဗျာ။ဒီနေ့ကျန်ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြလို့ရှိပါပြီ။ကတ္တရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA အဘော်မဟုတ်တာကိုအသိပေးပါရစေ။
ကျွန်တော်ရှိတဲ့တောက်ချန်နေမနေဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုကြိုသိန်းတစ်ထည့်ကြီးနာပေးပါအောင်မယ်ရှင်။ဒီနေ့နိုင်ငံမှာရောက်နေတဲ့ရိုညာဒုက္ခသည်တွေသူတို့ရဲ့မူလနေရာတွေကိုပဲဖြစ်ဖြစ်သူတို့ယူရေးချယ်တဲ့နေရာကိုပဲဖြစ်ဖြစ်ကိုယ်တော်ဘောနဲ့ကိုဘေကင်းကုန်သေးခါရှိစွာရေရှည်ခိုင်မာတဲ့နည်းလမ်းနဲ့ပြန်နိုင်ရေးအခြေအနေတွေဖန်တီးဖို့ ဒီမှာရွေးညာဒုက္ခတွေလို့သုံးလုံးထားပေမဲ့မြန်မာအစိုးရကဒီအသုံးလုံးမှုဒီမှန်မပြုဘဲတရားဝင်ပြောဆိုသုံးဆွဲရမျိုးမရှိပါဘူး။ဒါဟာအပေါင်းလက္ခဏာဆောင်အစဉ်တစ်ခုဖြစ်ကြောင်းဒီ MOU ကိုရုံးချမှုတည်ဆောက်ရေးလုံဆောင်ရတဲ့အခုအဖြစ်မမိလို့ရှုမြင်ပါကြောင်း။ဒါကိုတယောက်စွာအကောင့်တဲ့ပုံမဲ့ဆိုရင်တန်းဆိုင်ရာလူမှုဝင်ဝင်အားလုံးကိုတိတ်ကိုလိုအပ်နေတဲ့လူသားစာနာမှုအကူအညီတွေပေးနိုင်မှာဖြစ်တယ်လို့ ကိုယ်ပေါ်နဲ့ကိုနေရာရင်းပြန်နိုင်ရေးလိုအပ်တဲ့အခြေအနေတွေဖန်တီးတာမှာမြန်မာနိုင်ငံကိုအထောက်အကူဖြစ်စေပြီးတခိုင်မီနယ်မှာနေထိုင်သူအားလုံးရဲ့အကျိုးစီးပွားအတွက်ပြန်လည်ထူထောင်ရေးနဲ့ခန္ဓာရေးရှိမှုပေါ်အခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုထောက်အကူဖြစ်စေပါမယ်လို့လည်းနိုင်ငံရေးဌာနပြောခွင့်ရဟက်ဒါနိုးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ဒါကြောင့်ဒါဟာပြင်ပကဘာအတွက်တည်းမဟုတ်ပါဘူး။နိုင်ငံတွင်းကကျမတို့လူစုအနေနဲ့လည်းဘာဖြစ်နေတယ်ကျမတို့လို့ဆောင်တာတွေကဘာကြောင့်လုပ်တယ်ဆိုတာနားလည်ဖို့လိုပါတယ်။အရေးကြီးဆုံးကကျမတို့လူစုနားလည်သင့်တာပါပဲ။ဘာကြောင့်လဲဆိုတော့ရေးရှိမှာကျမတို့နိုင်ငံရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုကျမတို့ပဲထိန်းသိမ်းရမှာပါလို့ NHK သတင်းဌာနနဲ့တွေ့ဆုံပြီးနိုင်ငံတကူမှာပြောထားပါတယ်။ဖန်စီခံရပြီးတရားရင်ဆိုင်နေရတဲ့ရိုဒါသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစာနယ်ဇင်းဆိုင်ရာရေးစွမ်းတက်တီအတွက် 2019 ခုနှစ်ဂျိမ်းစ်ဖိုလီမီဒယ်ဆူးဒစ်ချင်းမြင်လိုက်တဲ့အကြောင်းဗိုလ်ဒူးနေကကြေညာပါတယ်ခင်ဗျာ။
ကျွန်တော်ရှေ့တာဇာနေမနေ့အတွက်
ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြနေပေးခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျယ်ရယ်စမစ်ဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်
This program has come to you from the Voice of America, Washington.